င်္ဂလန်နိုင်ငံအခြေစိုက် Global Witness အဖွဲ့ကလက်ရှိအစိုးရအဖွဲ့ရဲ့၅နှစ်တာကာလအတွင်းကြောက်စိမ့်ထုတ်လုပ်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံ၏ကြီးမားသောနိုင်ငံတော်လျှို့ဝှက်ချက်ဆိုတဲ့အစီရင်ခံစာကိုပြီးခဲ့တဲ့အောက်တိုဘာလမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဥပမာတဲ့အနေနဲ့အဲ့ဒီအစီရင်ခံစာထဲမှာပါသလိုကြောက်စိမ့်ထုတ်လုပ်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်မှုမရှိဘူးလို့ဒီကနေ့ရန်ကုန်မြို့အင်းစိန်မြို့နယ်ငါးလုပ်ငန်းအဖွဲ့ချုပ်ရုံးကမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာညှင်းဆိုလိုက်ပါတယ်။အဲ့ဒီအစီအခံစာအရမြို့နယ်နဲ့မြက်ရမုံကြောက်မြက်ကုမ္ပဏီတွေရဲ့ဖားကန့်ဒေတာမှာရှိတဲ့ကြောက်စိမ့်တူးဖော်ရဲ့လုပ်ငန်းလမ်းစဉ်တွေဟာဥမောင်မောင်သိန်းနဲ့ပတ်သက်လို့ရရှိထားတာတွေဖြစ်တယ်လို့ပါရှိပါတယ်။အစီအခံစာအရအဲ့ဒီကုမ္ပဏီတွေရဲ့လုပ်ငန်းလမ်းစဉ်တွေဟာသူနဲ့ပတ်သက်တာမဟုတ်ပဲအကျိုးမြတ်ရရှိတာတွေကိုလည်းမသိဘူးလို့ဥမောင်မောင်သိန်းကပြောပါတယ်
။မြက်ရမုံကြောက်မြက်ကုမ္ပဏီပိုင်ရှင်တူဖြစ်သူဥက္ကမောင်မြင့်နဲ့ကျွန်တော်သားဥနေအောင်တို့ကကြောက်မြက်ပဲတငယ်ချင်းတွေဖြစ်ပါတယ်။ဥနေအောင်တို့လည်းတငယ်ချင်းဖြစ်သူနဲ့အတူမြက်ရမုံကြောက်မြက်ကုမ္ပဏီမှာပညာရှင်ဝန်ထမ်းဖြစ်ဆောင်ရွက်ခဲ့တယ်။ဥနေအောင်ကငွေကြေးထည့်ဝင်ရင်းနှီးမှုမပါဘဲနဲ့တငယ်ချင်းဖြစ်သူရဲ့အစီအစဉ်ဖြစ်ဒါရိုက်တာဖြစ်နေပါဝင်လာခဲ့ခြင်းဖြစ်ပါတယ်။မြို့နယ်ကြောက်မြက်ကုမ္ပဏီမြက်ရမုံကြောက်မြက်ကုမ္ပဏီတို့ရဲ့လုပ်ငန်းဆောင်ရွက်မှုများအောင်မြင်မှုများဆုံးရှုံးမှုများကိုကျွန်တော်နဲ့သက်ဆိုင်မှုမရှိတဲ့အတွက်ကျွန်တော်အနေနဲ့ဘာမှမသိပါဘူး။ကြိုးမြတ်ပိုင်ဆိုင်မှုများလည်းမိမိနဲ့လုံးဝသက်ဆိုင်မှုမရှိပါဘူး။မိမိနဲ့ဆွေးနွေးမှုကိုအသုံးချတဲ့လုပ်ငန်းလိုင်စင်ရယူထားခြင်းဖြစ်တည်ဘူးသောဆွဆွဲချက်တွေလည်းလုံးဝမှန်ကန်မှုမရှိပါ။မလျော်ဩဇာအသုံးပြုပြီးအခွင့်အရေးရရှိစေရန်မိမိအနေဖြင့်ဆောင်ရွက်ပေးခဲ့ခြင်းအလင်းမရှိပါဘူး
။အစီရင်ခံစာမှာဖော်ပြထားသလိုမြို့နယ်နဲ့မြက်ရမုံကုမ္ပဏီတို့ဟာဖားကတ်မိုင်းတွင်းတွေကိုစောင့်ရှောက်ပေးဖို့အတွက်လက်နက်ကင်အဖွဲ့တွေကိုအခကျင်းငွေပေးခဲ့တာတွေရှိတယ်ဆိုပြီးအစီအငံမှာပါတာကိုလည်းညှင်းဆိုခဲ့ပါတယ်။ဒါပြင်ဥမမောင်သိန်းနဲ့တားဖြစ်သူဦးနေအောင်တို့ဟာအကြမ်းဖက်လှုပ်ဆော်မှုတွေအတွက်ကြောက်စိမ့်လုပ်ငန်းတွေကနေရတဲ့အမျက်စွန်းတွေကိုအသုံးပြုနေတယ်လို့ဆွဆွဲချက်တွေဟာအပြင်းထန်ဆုံးသောဆွဆွဲချက်တွေဖြစ်တယ်လို့ပြောပါတယ်
။ဥမမောင်သိန်းနဲ့ဦးနေအောင်တို့ဒီမြန်မာနိုင်ငံရှိ2015ရွေးကောက်ပွဲမှန်တမ်းဒီနိုင်ငံရေးရညစ်ပတ်သောလှည့်စားမှုများတွင်ပါဝင်ရန်သို့မဟုတ်ဂိုင်းကနဲဆိုင်ရာအကြမ်းဖက်မှုများလှုံ့ဆော်ရန်ကြောက်စိမ့်လုပ်ငန်းမှရရှိသည့်အမျက်စွန်းများကိုအသုံးပြုရန်စီစဉ်နေကြသည်သို့မဟုတ်အသုံးပြုနေချမ်းသည့်ဟူသောဆွဆွဲချက်သည်ကျွန်တော်ပေါ်မှာပြင်းထန်ဆုံးသောဆွဆွဲချက်တစ်ခုဖြစ်မှတ်ရမှာဖြစ်ပါသည်။အခုအထွေထွေရွေးကောက်ပွဲကြီးလည်းတည်ငြိမ်အေးချမ်းစွာဖြင့်အောင်မြင်စွာကျင်းပပြီးစီးခဲ့ပြီဖြစ်ပါတယ်။ရွက်ကောက်ပွဲနဲ့ပတ်သက်တဲ့ကျွန်တော်ရဲ့လူကင်ဆောင်မှုအားလုံးကိုလည်းစုံစမ်းစစ်ဆေးကြည့်နိုင်ပါတယ
်။အခုချိန်မှာတားဖြစ်သူဦးနေအောင်ရဲ့အကျွေးတွေကိုစက်ဖို့အတွက်သူပိုင်ဆိုင်တဲ့ခြံတွေကိုရောင်းချဖို့ပြင်ဆင်နေတယ်လို့လည်းပြောပါတယ်
။ကျွန်တော်တို့ဒါဟိုတိုက်ကြီးဘက်မှာကျွန်တော်စိုက်ပျိုးခြံရှိတယ်။မူဘဲမှာငါမွေးမြေကန်ရှိတယ်။အဲဒါနဲ့ပတ်သက်လို့လည်းငါမွေးမြေကန်ဆိုရင်အကျွေးဆပ်ဖို့အတွက်ကျွန်တော်ရောင်းဖို့ကြိုးစားနေအကျွေးဆပ်မှာရှိလို့ရောင်းဖို့ကြိုးစားနေကျွန်တော်မှာတားရဲ့အကျွေးတွေကျွန်တော်ဝိုင်းပြီးတော့ဖြည့်ရှင်းပေးနေပ
ါဥမမောင်သိန်းဟာအရင်ကမွေးမြူရေးနဲ့ရေလုံငန်းဝင်ကြီးကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအထွေထွေအတွေ့အကြုံမူလည်းဖြစ်ခဲ့ပြီးရန်ကုန်တိုင်းဒေသကြီးခရမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ပါတယ်သူ့အနေနဲ့လက်ရှိအချိန်မှာကြန့်ခိုင်ဖွံ့ဖြိုးရေးပါတီဝင်တဦးသာဖြစ်တယ်လို့လည်းပြောပါတယ်သူ့အနေနဲ့ဝင်ကြီးတာဝန်ထမ်းဆောင်နေစဉ်ရောထမ်းဆောင်ပြီးနောက်ပိုင်းတွေမှာပါဘယ်စည်းဝါးရေးလုပ်ငန်းကိုမှမလုပ်ခဲ့ဘူးလို့လည်းပြောပါတယ်
ကျွန်တော်ကတမန်တော်မှာတာဝန်ထမ်းဆောင်ခဲ့တယ်။အမှတ်20နှစ်ချင်းမြန်တမန်ဌာနချုပ်မှာတမန်မှုအစီအစီတာဝန်ထမ်းဆောင်ခဲ့တယ်။နိုင်ငံတော်ကတာဝန်ပေးလို့ဝိမျိုးနယ်ရေလုံငန်းဝင်ကြီးဌာနမှာဝင်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တယ်။ကျွန်တော်တာဝန်ထမ်းဆောင်ခဲ့တဲ့ကာလမှာဘာတွေကျွန်တော်အနေနဲ့ကျွန်တော်တို့ဝင်ကြီးဌာနကျွန်တော်တို့ရဲ့ဝိမျိုးနယ်ရေလုံငန်းခဏမှာဘယ်လိုတွေတိုးတက်ခဲ့တယ်ဘယ်လိုတွေဖွံ့ဖြိုးခဲ့တယ်ဆိုတာဒီမှာရှိတဲ့သက်ဆိုင်တဲ့လူတွေကိုမေးကြည့်ပါကျွန်တော်အနေနဲ့ဒါတူးချင်းတယောက်ချင်းပြီးကြအနေနဲ့ကျွန်တော်အနေနဲ့ဒါလုပ်ငန်းဆောင်ရွက်တာမရှိပါဘူ
း Global Witness အဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာပါတဲ့တပ်မတော်ထိပ်ပန်းခေါင်းဆောင်တွေဖြစ်တဲ့ကချင်ပြည်နယ်တိုင်းမူဟောင်းလက်ရှိပြည်ထောင်စုဝန်ကြီးဦးအောင်မြင့်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဘုံမှုချုပ်ဟောင်းဦးဖုံးဆွေနဲ့ဆက်သွယ်ရေးနှင့်တရင်အချက်လက်ဝန်ကြီးဌာနဒုဝန်ကြီးဦးဝင်းသန်းစတဲ့ပုဂ္ဂိုလ်တွေရဲ့ပတ်သက်မှုတွေကိုတော့ဖြည့်ဆို့ဖို့ညှင်းဆိုပါတယ်အဲ့ဒီလိုညှင်းဆိုချက်တွေကိုလည်း Global Witness အဖွဲ့ကိုစာပေးပို့သွားမှာဖြစ်တယ်လို့သိရပါတယ်ရှင်